မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးအစီအစဉ်တစ်ခုလှုပ်သွားနိုင်ဖို့ NCA အတိအကျစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဆယ်ဘွဲ့ထိုင်းနိုင်ငံမှာဆွေးနွေးနေကြပါတယ်။မတ်လ29ရက်နေ့ကနေအေဒီလ2ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပနေတဲ့ဆွေးနွေးပွဲအကြောင်းရန်ကုန်ကပြဖို့တဲ့ဒီသတင်းအပြည့်စုံကိုကျွန်တော်ခင်မောင်စိုးမင်းကပဲပြောပြမှာဖြစ်ပါတယ်။အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဒုဒ္ဓအချိန်မြောက်ထိပ်သီးခေါင်းဆောင်များညီလာခံဒုတိယပိုင်းကိုထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ29ရက်နေ့ကစတင်ကျင်းပခဲ့ပါတယ်။ဒီညီလာခံကနိုင်ငံရေးလုပ်ငန်းစဉ်တရက်ဒါမှမဟုတ်နိုင်ငံရေးလမ်းပြမြေပုံတရက်ကိုချမှတ်ဖို့ရည်ရွယ်ထားကြောင်း NCA လက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PTSD ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်က VOA ကိုအခုလိုပြောပါတယ်
ဒီလက်ရှိနိုင်ငံရေးချင်းနဲ့အောက်မှာဒီချက်လုံငန်းစဉ်ကောင်းတဲ့ဖော်မှုကျွန်တော်ရန်နှားတဲ့ချင်းနဲ့အောက်မှာကျွန်တော်နိုင်ငံရေးတော်တော်နိုင်ငံရေးနဲ့ဖြစ်ချနိုင်မှုတော့ PBSC နဲ့လည်းကျွန်တော်နိုင်ငံရေးမှချက်ခွန်ရရကိုချမ်းမှတ်ထားပါတော့အဲ့ဒီအရင်မှာချက်ချမှတ်လိုက်ဖို့အတွက်တော့လက်ရှိနိုင်ငံကြက်တဲ့ဖြစ်ရှင်းဖို့တော့ဆိုရင်နိုင်ငံရေးစီစဉ်တဲ့အခုကျွန်တော်ထော်ထုံးလိုက်ဖို့တော့ကျွန်တော်တွေ့မှာကြီးလိုက်တာကြာပြီပေါ့နော်အဲ့ဒီစီစဉ်ကုတဲ့ဆမ်းမဲမတင်ပြီးတော့ဒီချက်ကြည့်နိုင်ဖို့တော့ကျွန်တော်ပြန်သွားပါမယ်ဒါတစ်ချက်ပေါ့နော်
စစ်တပ်အနာသိမ်းပြီးနောက်တိုင်းရင်းသားလက်နက်ကိုင်ဆယ်ဘွဲ့က NCA လုပ်ငန်းစဉ်တွေကိုရပ်တန့်ထားခဲ့ပါတယ်။ PBSD လက်ရှိချမှတ်ထားတဲ့နိုင်ငံရေးရည်မှန်းချက်ခုနှစ်ရပ်မှာအနာသိမ်းပြီးနောက်ဖမ်းဆီးထားတဲ့နိုင်ငံရေးကောင်းဆောင်တွေအပါအဝင်ပုဂ္ဂိုလ်အားလုံးလွတ်ပေးပြီးဆွေးနွေးအဖြစ်ရှာဖို့သက်ဆိုင်သူတွေအားလုံးပါဝင်ဖို့ဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်။ဒီရည်မှန်းချက်ခုနှစ်ချက်ကိုအကောင့်ထည့်ဖော်ဖို့လက်ရှိအခြေအနေနဲ့ကန့်ကြီးတဲ့စုဖွဲ့မှုတွေဆောင်ရွက်ဖို့ဒီလိုဆောင်ရွက်ရမှာ NCA လက်မှတ်မထိုးတဲ့အဖွဲ့တွေပါပါဝင်နိုင်ဖို့စတာတွေကိုလည်းညီလာခံမှာဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်။ဒီညီလာခံမှာကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖို့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်တို့ကိုလည်းအထူးဖိတ်ကြားသူအဖြစ်ဖိတ်ကြားထားပါတယ်။KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖို့ကညီလာခံအဖွဲ့အမစကားပြောကြရမှာမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေဟာအချင်းချင်းအပြန်အလှန်တပ်ဖြတ်နေတယ်ဒီပြဿနာကိုသဘောပိုင်းမှာနီလန်းရှာပြီးဖြေရှင်းဖို့လိုအပ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒီလာကံကိုထိုင်းနိုင်ငံချင်းမိုင်မြို့မှာမျက်နှာချင်းဆိုင်ရောဗီဒီယိုကွန်ဖရင့်စီနဲ့ပါကျင်းပနေတဲ့နီလာကံပထမနေ့မှာတိုင်းရင်းသားခေါင်းဆောင်တွေ၊ရင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အဖွဲ့ဝင်ခေါင်းဆောင်တွေ၊အလို့အဖွဲ့ဝင်တွေ၊အကြံပေးအဖွဲ့ဝင်တွေ၊ဩစတြေးလျ၊ကနေဒါအပါအဝင်အနောက်နိုင်ငံ၆နိုင်ငံကတန်တမန်တွေအပြင်အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကယာယီဌာနကိုယ်စားလှယ်နဲ့ပါဝင်တက်ရောက်ခဲ့ပါတယ်။စစ်ကောင်စီရဲ့အမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုကော်မတီ NSPNC နဲ့တမတော်နေအခမ်းအနားကိုတက်ရောက်ခဲ့တဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့၅ဖွဲ့တို့ဟာလည်းမတ်လ28ရက်တနင်္လာနေ့ကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ NSPNC ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရာပြေကစစ်ကောင်စီဘက်ကငြိမ်းချမ်းရေးဖိတ်ခေါ်မှုအခြေအနေပြိပခါလျှော့ချနိုင်ရေးယုံကြည်မှုတည်ဆောက်ရေးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးလက်မြေတည်ငြိမ်အေးချမ်းရေးဒေသဖွံ့ဖြိုးရေးနဲ့လက်ရှိငြိမ်းချမ်းရေးအခြေအနေတွေကိုရှင်းလင်းပြောကြားခဲ့ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းတဖွဲ့ချင်းစီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့သဘောထားတွေကိုအလို့သဘောဆွေးနွေးခဲ့ကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်ပေါ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကကိုယ်တိုင်အဖွဲ့ကတော့ဒေတာရင်းဖွံ့ဖြိုးရေးကိစ္စကိုအဓိကဆွေးနွေးဖြစ်ခဲ့ကြောင်းအဖွဲ့ပြောရေးဆိုခွင့်ရှိသူခွန်ထွန်းတင်ကပြောပါတယ
်အဓိကကကျွန်တော်တို့အခြေအနေပေါ့ဒေတာဖွံ့ဖြိုးရေးတို့ပါတို့အဲ့လိုပြီးတော့သူတို့ပြန်နေဆွေးနွေးတာတော့ရှိတယ်ပေါ့နော်သူတို့လည်းနေတယ်ပေါ့ပြီးတော့ဒီတဲ့ဒီတော့စုပါနမလည်းကျွန်တော်တို့မတက်နိုင်ဘူးအဲ့ဒါကြတော့ကျွန်တော်တို့ကျွန်တော်တို့ပုံမှန်ညတာကိုပြစ်ဖြစ်ကြတော့မတော်လေးဘူးတော့တန်ရက်ကတည်းကမှကိုပြီးသူခံကြတော့ဥစ္စာတော့အဲ့ဒါဆိုသူတို့ဆက်ရှိက
ြဒီဆွေးနွေးပွဲကိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA ရခိုင်ပြည်လူမျိုးရေးပါတီ ALB ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKVA ပဝအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO တို့တက်ရောက်ခဲ့ပါတယ်စစ်ကောင်စီဘက်ကငြိမ်းချမ်းရေးပေါ်ဆောင်မှုတွေဟာတိုင်းရင်းသားလက်နက်ကိုင်တွေနဲ့သာအဓိကလုံနေတာကြောင့်2021စစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့နဲ့ငြိမ်းချမ်းရေးဆွေးနွေးမှမြန်မာပြည်ရဲ့ပြဿနာတွေပြည်လည်နိုင်မယ်လို့ထောက်ပြမှုတွေလည်းရှိနေပါတယ်စစ်ကောင်စီဘက်က NUG PDF စတဲ့အဖွဲ့တွေကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားသလိုဒီလ29ရက်နေ့တမ်းမတော်နေ့အခမ်းအနားမှာစ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့